တရုတ်သမ္မတရှီကျင့်ပင်ဟာအမေရိကန်ခီးစဉ်ကိုစတင်ခဲ့ရမှာအင်္ဂါနေ့ကဝါရှင်တန်ပြည်နယ်ဆီယက်တဲမြို့ကိုဆက်ရောက်လာခဲ့ပါတယ်။တရုတ်ကောင်းဆောင်ဟာဆီယက်တဲမြို့မှာ Boeing နဲ့ Microsoft တို့အပါအဝင်အဲ့ဒီဒေသမှာရှိတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေနဲ့တွေ့ဆုံပြီးတော့ကုန်သွယ်ရေး၊စိုက်ဘာလုံခြုံရေးနဲ့နည်းပညာကဏ္ဍပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးသွားမယ်လို့မျှော်လင့်ရပါတယ်။တရုတ်သမ္မတဟာအင်္ဂါနေ့ညနေပိုင်းမှာမူဝါဒဆိုင်ရာမိန့်ခွန်းတစ်ခုကိုပြောကြားဖို့လည်းရှိနေပါတယ်။ Wall Street Journal ရဲ့မိန့်ခွန်းတွေကိုတရုတ်သမ္မတကပြန်လည်ဖြေကြားခဲ့တာကိုအင်္ဂါနေ့ကပုံနှိပ်ဖော်ပြခဲ့ရမှာတော့သမ္မတစီဟာသူ့အစိုးရအနေနဲ့စိုက်ဘာလုံခြုံရေးကိုအလေးနက်ထားနေကြောင်းကွန်ပျူတာဖောက်ထွင်းသူတွေကစီးပွားရေးလှုပ်ရှားချက်တွေကိုခိုးယူတာအပါအဝင်စိုက်ဘာရာဇဝတ်မှုအားလုံးကိုဥပဒေနဲ့အညီနိုင်ငံတကာသဘောတူချက်ညီချက်တွေအရအေးအေးယူသင့်တယ်လို့ဖြေကြားခဲ့ပါတယ်။တရုတ်အစိုးရအနေနဲ့လည်းစီးပွားရေးလှုပ်ရှားချက်တွေကိုခိုးယူတာမျိုးလှုပ်ဆောင်ခဲ့ခြင်းမရှိသလိုတရုတ်ကုမ္ပဏီတွေကိုလည်းဒီလိုအပြုအမူမျိုးလှုပ်ဆောင်မှုအားပေးတိုက်တွန်းခဲ့တာမျိုးမရှိဘူးလို့ရှိကရေးသားခဲ့ပြီးတော့တရုတ်နိုင်ငံအနေနဲ့စိုက်ဘာလုံခြုံရေးကိစ္စမှာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ဖို့လည်းအသင့်ရှိနေတယ်လို့ပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံကိုယ်တိုင်လည်းသတင်းအချက်အလက်ခိုးယူတဲ့လုံယုံရဲ့တားကောင်ဖြစ်ခဲ့ရပြီးစီးပွားရေးဆိုင်ရာအချက်အလက်တွေခိုးယူရမှာပါဝင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုလည်းတရုတ်ဆိုရကညင်ပယ်ခဲ့ပါတယ်။ဒါမဲ့တောက်ကြနေမှာတရုတ်ကောင်းဆောင်ရဲ့အိမ်မီတော်ကိုလည်းပတ်တဲ့ခီးစဉ်တွင်ရှီနဲ့သမ္မတအိုဘားမားကိုတွေ့ဆုံခဲ့ရမှာတော့စိုက်ဘာတရုတ်ပြုလုပ်မှုနဲ့စီးပွားရေးဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်။